တူနီဇီးယားနိုင်ငံမှာပြည်သူတွေလူလားမျှော်လင့်နေတဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပေါက်လာစေရေးအတွက်တူနီဇီးယားသမ္မတကပြည်ဝင်ကြောင်းလည်းလုံးမဲ့ကိစ္စကိုနိုင်ငံသား၏ဝန်ကြီးအန်တိုနီဘလင်ကင်ကကြိုးစိုးထောက်ခံကြောင်းအမေရိကန်နိုင်ငံသား၏ဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါတယ်။တူနီဇီးယားမှာသမ္မတကိုင်ဆာရက်အာနာရယူခဲ့ပြီးလေးလနီးပါးအကြာမှာပြောဆိုလိုက်တာပါ။ဇူလိုင်လတွင်တူနီဇီးယားပါလီမန်နဲ့အစိုးရအဖွဲ့ကိုဖျက်သိမ်းခဲ့ပြီးနောက်ပြည်တွင်းပြည်ပကဝေဖန်မှုတွေတိုးလာနေတာကိုကန့်တွယ်ဖြေရှင်းဖို့သူ့အနေနဲ့မနေ့ကမနာအလုပ်လုပ်နေတယ်လို့သမရဆက်ကပြီးခဲ့တဲ့သတင်းမှတ်မှာပြောခဲ့ပါတယ်။ထောင်ထဲချီတဲ့ဒူနီရှာပြည်သူတွေကတော့ပါလီမန်ကိုပြန်ခေါ်ပေးဖို့ပြီးခဲ့တဲ့အပတ်တည်းသမရကိုဆန္ဒပြတောင်းဆိုခဲ့တယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF ရဲ့နိုင်ငံစီးပွားရေးကဏ္ဍကိုကြားကြံမဲ့အကူအညီတွေပြန်ရဖို့ဆက်ရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေတိုင်းလိုက်နာဖို့ကိုလည်းတောင်းဆိုခဲ့ပါတယ်။